မက္ကန်ပြည်တော်စုမှာအဓိကအသုံးပြုနေတဲ့သတင်းသားဖြတ်ချတဲ့ Memphis Stone ဆေးကိုဆက်လက်အသုံးပြုနိုင်တယ်လို့နိုင်ငံရဲ့အမြင့်ဆုံးပြည်တော်စုတရားရုံးချုပ်ကတောက်ကြနေ့ကအဆုံးဖြတ်လိုက်ပါတယ်။ American ဆေးဝါးနဲ့အစားအသောက်ထိန်းချုပ်ရေးဌာနကလွန်ခဲ့တဲ့23ခုနှစ်တုန်းက Memphis Stone သတင်းသားဖြတ်ချဆေးကိုအသေးချာမစစ်ဆေးပဲတည်ပြုခဲ့တယ်လို့ဆိုပြီးနိုင်ငံတော်ကဒီဆေးသုံးဆွဲထုတ်လုပ်မှုတားမြစ်တယ်လို့ Texas ပြည်နယ်ကပြည်ထောင်စုတရားသူကြီးတယောက်ကဧပြီလဇန်ပိုင်းမှာအမိန့်ထုတ်ပြန်ခဲ့တာကြောင့်ခုလိုပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ရတဲ့အထိဖြစ်လာခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေအနေနဲ့ဒီဆေးကိုဆက်လက်အသုံးပြုနိုင်ခွင့်ရရှိရေးအတွက်သမ္မတဘိုင်ဒန်အစိုးရနဲ့ဆေးထုတ်လုပ်တဲ့ကုမ္ပဏီတို့ကအရေးပေါ်အဆုံးဖြတ်ပေးဖို့တရားရုံးကိုလျှောက်ထားခဲ့ကြတာဖြစ်ပါတယ်။တရားသူကြီး၉ယောက်ရှိတဲ့ပြည်ထောင်စုတရားရုံးချုပ်မှာတရားသူကြီး၂ယောက်ကလွဲလို့၇ယောက်ကမက်ဖရစ်စတုန်းဆေးကိုအရင်သတ်မှတ်ထားတဲ့အတိုင်းကိုဝန်လွှဲထားတာသတင်းပတ်၁၀ပတ်မကျော်ခင်အထိဒီဆေးသုံးပြီးတော့ကိုဝန်ဖျက်ချနိုင်တယ်လို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။